သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ဆန်ရာနောက်ကြောင်းအခြေအနေနဲ့ပတ်သက်လို့ The New York Times သတင်းစာကရေးသားဖော်ပြပြီးတဲ့နောက်နယူးယောက်ပြည်နယ်အခွန်နဲ့ဗန်ဒါရေးဌာနကစုံစမ်းစစ်ဆေးမှုစလုပ်နေပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့မိဘစီကငွေတွေရတာအပါအဝင်သူ့ရဲ့ကြွယ်ဝချမ်းသာမှုအစမတန်တိုးပွားစေရေးအခွန်ရှောင်ဖို့အတွက်မေးခွန်းထုတ်စရာလှုံ့ဆော်ချက်တွေနဲ့လုံးဝလိမ်လည်ဖော်ပြတဲ့နည်းလမ်းတွေကိုအသုံးပြုခဲ့တယ်လို့ The Times သတင်းစာကရေးထားတာပါ။နယူးယောက်မြို့တော်ဝန် Bill de Blasio ရဲ့ပန်ကြားချက်အရပြည်내အခွန်နဲ့ဗန်ဒါရေးဌာနကအင်္ဂါနေ့မှစပြီးစုံစမ်းစစ်ဆေးနေတာပါ။သမ္မတထရမ့်ကသူဟာဖားဂင်စီကနေအတော်လေးနဲတဲ့ချင်းငွေဒေါ်လာတသန်းရယူပြီးရင်းနှီးမြှုပ်နှံမှုတွေနဲ့စီးပွားရေးလုပ်တာတွေကနေတဆင်သူ့ရဲ့ကြွယ်ဝချမ်းသာမှုကိုတိဆောက်ခဲ့တာလို့ဆိုပြီးသူဟာကို့ဖာသာစူးစမ်းတိဆောက်ခဲ့သူဆိုတာမျိုးပြောလို့ရှိပါတယ်။ဒါပေမဲ့စာလုံးရေး4000နဲ့ကြဲကြဲပြန့်ပြန့်အသေးစိတ်ရေးသားထားတဲ့ The Times သတင်းစာရဲ့ဆောင်းပါးမှာတော့မစ္စတာထရမ့်ဟာသူ့ရဲ့ဖခင်ဖြစ်သူနယူးယောက်အိမ်ချမ်းမြေလုပ်ငန်းပိုင်ရှင်ကြီးဖရက်ဒ်ထရမ့်စီကနေစုစုပေါင်းဒေါ်လာ413သန်းကျော်လက်ခံရရှိခဲ့တယ်လို့ဖော်ပြထားပါတယ်။ The Times သတင်းစာရဲ့အဆိုအရဖြင့်အခွန်ဆောင်ရမယ့်ထဲကနေနီးလန်းတကြမဟုတ်တဲ့ short ချဖယ်ထုတ်မှုတွေအပါအဝင်သူ့ဖခင်အနေနဲ့အခွန်ရှောင်ပြီးတော့ပိုးပြီးချမ်းသာလာအောင်မစ္စတာထရမ့်ကကူညီလှုပ်ဆောင်ပေးခဲ့တယ်လို့သတင်းစာဆောင်ပါးမှာရေးသားဖော်ပြထားပါတယ်။သတင်းစာရဲ့ရေးသားချက်ကိုမစ္စတာထရမ့်ကပယ်ချပြီးThe Times သတင်းစာဟာတိတ်ကိုဟောင်းနှွမ်းပြီးပြင်းစရာကောင်းပြီးတော့ကျွန်တော်နဲ့ပတ်သက်လို့လောက်ကျန်ရေးသားတာတွေမကြာခဏဖော်ပြလေရှိတယ်လို့ Twitter မှာတုံ့ပြန်ရေးသားပါတယ်။